အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်စနေနေ့ကပထမဆုံးအမျိုးသားလူနာတဦးသေဆုံးခဲ့ပြီးနောက်ပိုင်းအထက်တန်းကျောင်းတချို့ကိုပိတ်ထားလိုက်ကြောင်းဆီယက်တယ်မြို့မှာနေထိုင်နေတဲ့မြန်မာနယ်ပါတဦးကဗီဒီယိုကိုပြောပါရယ်အမေရိကန်အနောက်ဘက်ချမ်းပြည်နယ်တွေတစ်ဆောက်ရောဂါကူးစက်ပြန့်နှံ့လာနေတဲ့ပုံမှာမြန်မာနယ်ပါတွေရဲ့အတွေ့အကြုံကိုနားဆင်ကြရအောင်ပါရှင်ဆီယက်တယ်မြို့မှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အသက်50ကျော်အရွယ်လူနာအမျိုးသားတဦးဆေးရုံမှာတည်ဆုံးခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူတွေအတော်လေးစိုးရိမ်ထိတ်လန့်သွားကြတဲ့အကြောင်းဆီယက်တယ်မြို့မှာနေထိုင်နေတဲ့ကိုမှုတာက VOE ကိုအခုလိုပြောပါတယ
်ဆေးရုံမှာပထမတော့သူကကောင်းသူမလူလို့နောက်ဆုံးသွားတယ်ဆိုတော့အဲ့မှာလူတွေကမနေ့ကအထိတ်ကလန့်နေဖြစ်ကြတာပေါ့လေတရုတ်ပြည်နဲ့အဆက်ဆက်မရှိဘဲနဲ့သုံးရတာတရုတ်ပြည်ကပြန်လာတာလည်းမဟုတ်ဘူးနောက်တရုတ်လူမျိုးလည်းမဟုတ်ဘူးဒီဗိုင်းရပ်စ်ကဘယ်လိုရောက်လာလဲဆိုတာသူတို့ကအဲ့ဒါကိုတန်လျာဖြစ်နေကြတာပေါ့လေ
ဆီယက်တယ်မြို့ကကျောင်းသားမိဘတွေကိုကိုရိုနာဗိုင်းရပ်စ်ကြောင့်ကျောင်းတွေပိတ်တင့်မတင့်နောက်ဆုံးအခြေအနေတွေကိုအဆက်မပြတ်အကြောင်းကြားနေပြီးတချို့အထက်တန်းကျောင်းတွေကိုတော့ပိတ်လိုက်တဲ့အကြောင်းကိုမူတာကပြောပါတယ
်တချို့ကျောင်းတွေကဘယ်ဘီယူမှာပိတ်လိုက်တယ်နောက်အဘက်ကဟိုက်စကူးတခုပိတ်တယ်နော်ဘိုးတဲကဟိုက်စကူးတခုပိတ်ထားတယ်ပြီးတော့အခုအများရန်တို့ဒီကျောင်းသားမိဘတွေကို message နဲ့ update အများရန်ဒီပို့ပေးနေတာပေါ့လေကျောင်းဖွင့်မဖွင့်ပိတ်မပိတ်ဘယ်ကျောင်းတွေပိတ်မယ်ဘယ်ကျောင်းတွေဖွင့်မယ်ဘယ်ကျောင်းတွေကတော့ဟိုလက်လုတ်ထားတယ်နောက်ကလေးတွေကိုဒီ sanitizer တို့ mask တို့ဘာတို့အဲ့ဒါအိမ်မှာကျင်းထားဖို့တွေပါတယ်တော့အဲ့လို message တွေပါတယ်ပို့နေတာပေါ့လေအဲ့လို awareness တော့လုပ်နေတာပေါ့လေ
ကုန်တိုင်းတွေမှာစားတောက်ကုန်ပစ္စည်းတွေဝယ်ယူစုဆောင်မှုတွေရှိလာပေမယ့်တရုတ်ဈေးတန်းတွေမှာတော့လူဝင်ထွက်အတော်လေးနည်းသွားကြောင်းကိုမှုတာကဆိုပါတယ
် Max တွေဝယ်ကြတယ်အဲ့ဒီ Costco တို့ဒီ Shopping Center တွေမှာစားစီရတယ်အဲ့ဒီဒါပေမဲ့တရုတ် Market တွေမှာတော့ဝယ်တဲ့လူမရှိတော့ဘူးပေါ့လေနောက်ပြီးလင်းတွေမှာလည်းသွားတယ်လာတယ်လူမရှိတော့ဘူးလူတစ်စီးလုံးဆို10ယောက်15ယောက်လောက်ပဲထွက်လာတာများတယ
်ဝါရှင်တန်ပြည်နယ်နဲ့ကပ်နေတဲ့အော်ရီဂွန်ပြည်နယ်ကကျောင်းတစ်ကျောင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးတွေ့ရှိခဲ့တဲ့အတွက်ကျောင်းသားမိဘတွေပါဝင်ဒေသခံတွေစိုးရိမ်ထိတ်လန့်မှုတွေရှိခဲ့တဲ့အကြောင်းပေါ့တလန်မြို့မှာနေထိုင်တဲ့ကိုထွန်းထွန်းကအခုလိုပြောပါတယ
် Forest Hill ဆိုတဲ့ကျောင်းမှာဝင်တန်းတယောက်ကတဲ့အဲ့ကိုတွေ့ရပါပြီတဲ့ COVID-19 တွေ့ရပါပြီဆိုပြီးတော့တရားဝင်ကျင်းရတယ်အဲ့တင်းလည်းထွက်လာရောလူတွေကတော့ယူတဲ့ချစ်တော့အဲ့ခုနေ message ဝယ်ကြတာပေါ့လေအခုတော့ဒီကုန်တိုက်ဒီမှာ message မရှိတော့အဲ့လိုဖြစ်တယ်အဲ့တရားကိုတရားခွဲထားတယ်တဲ့နောက်ပြီးတော့အဲ့ကြောင်းကိုဖိတ်လိုက်တယ်အဲ့ဒီတင်းစားရှင်လုံးမပြီးတာနဲ့ပိတ်လိုက်ပြီးတော့ကလေးတွေအကုန်လုံးအိမ်မှာနေခိုင်းတယ်ဝန်ထမ်းတွေအကုန်လုံးအိမ်မှာနေခိုင်းတယ်အဲ့ဒါကို special သူတို့ investigate လုပ်နေတယ်ပြီးရင်ကြောင်းတော့ deep cleaning လုပ်ဖြစ်တယ်လုပ်ပြပြီးတော့ update တင်းတွေကိုနေ့တိုင်းစီစားကြီးညာပေးနေတယ်ဒါနဲ့အဲ့တွေ့တဲ့တယောက်ကထူးခြားတာကဘယ်နိုင်ငံမှဖြီးသွားမထားဘူးအဲ့တွေ့တဲ့တယောက်ကလေအဲဒါကြောင့်သူတို့လောလောဆယ်ချမ်းမြင်သတ်မှတ်တာက human exposure ပေါ့လူလူချင်းကူးစက်တယ်လို့သူတို့ထင်တယ်ဒါပေမဲ့အဲ့ဒါက unknown origin အဆင့်သတ်မှတ်ထားတယ်အဲ့အဆင့်မှာရှိတယ
်ဟုတ်ကဲ့အဲ့တော့မြန်မာအတိုင်းဝိုင်းဘက်ကရောစိုးရိမ်မှုတွေဘယ်လောက်ထိရှိနေလဲရှင
်ပမာမီတာအစုတွေတော်တော်များများကအဲ့ဒါကိုစိုးရိမ်ကြတယ်စိုးရိမ်ကြတော့တချို့လည်း message လိုက်ဝယ်တာလည်းမရဘူးမရတော့အဲ့ဒါဒီတရားနဲ့တရားပြန်မြပြီးတော့အဲ့လိုပြောကြဆိုကြနေကြပေါ့အဲ့တော့တရားနဲ့တရားပြီးတဲ့ဟာလေးတွေလည်းကြံပေးကြလက်ဘလို့ဆေးရမယ်နှာခေါင်းဘလို့ကာရမယ်တကယ်လို့နေမကောင်းရင်အိမ်မှာပဲနေရမယ်ကျန်းမာရေးဌာနကိုကြောင်းကြရမယ်အဲ့ဒါလေးတော့ဒီ community ထဲမှာတရားတရားတိုင်နေပြီးတော့ပြောနေကြတယ
်အလားတူအိမ်ကြီးချင်းပြည်နယ်ကယ်လီဖိုးနီးယားကဆန်ဖရန်စစ္စကိုမြို့မှာလည်းရောဂါကူးစက်ခံရသူမတွေ့ရသေးတဲ့နဲ့ဗိုင်းရပ်စ်ပိုးကူးစက်မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့မြို့တော်ဝင်ကပြီးခဲ့တဲ့သတင်းပတ်တွင်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်လူများစုဟာအရေးပေါ်စားတောက်ကုန်တွေကိုစုဆောင်းနေကြကြောင်းဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်နေကိုကျော်နိုင်က VOE ကိုပြောပါရစေ
။ဒီ Costco တို့ဒီ Target တို့ဒီ Walmart တို့မှာရှိနေတဲ့ဒီအစားတောက်တွေနောက်ကဒီတန်ရှင်းတဲ့ကုန်နဲ့ပစ္စည်းတွေနောက်ကဒီ Mask တွေအဲ့ရတာဝယ်ရတာဖြည့်ခဲ့ချင်ပါလေ။ဆိုတရားဆိုလို့ရှိရင်ဒီ Costco မှာဆိုရင်တန်းစီပြီးဝယ်ရတဲ့အစီအစဉ်ကိုရောက်လာတယ်။နောက်ဆက်ကဒီ Target မှာဆိုလို့ရှိရင်ဒီ Sanitizer ပေါ်တဲ့ဒီလက်ကိုရှိတဲ့အရက်ကြံရတာပွဲရတာရှိတော့ဖြစ်သွားတယ်အဲချိုးအစားတောက်ကြီးဆိုလို့ရှိရင်ပြက်လာတဲ့အနေအထားကလောက်ကြီးဖြစ်လာတယ်ဒါဆိုတော့ကိုလူတွေကအားပြောပြစ်စင်ပါဆိုတဲ့ဒီမြို့တော်တွေတော့ဆိုချင်တဲ့အတူစားရှိနေတဲ့ဇနင်းတွေကအားလုံးကတော်တော်များများပြင်ဆင်တယ်တစ်လားကနှစ်လားကဝယ်လာတဲ့ပြင်ဆင်လာပြီးနေရပါတယ်ဟုတ်ကဲ့
နောက်ဆုံးရရှိတဲ့ဇနင်းတွေကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူနာတဦးပထမဆုံးသေဆုံးခဲ့တဲ့ဝါရှင်တန်ပြည်နယ်မှာ ယောဂါကုသခံရသူပေါင်း၈ဦးရှိသွားပြီဖြစ်ကြောင်းပြည်내ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အမေရိကန်မှာအများဆုံးကုသခံရတဲ့ပြည်내ကတော့ကယ်လီဖိုးနီးယားဖြစ်ပြီးယောဂါပိုးတွေ့ရှိသူပေါင်း၁၁ဦးထိရှိနေပါတယ်ရှင်။